ခရင်ပြည်နယ်အတွင်းကအာရှလန်ပါဝင်ကော့ကရိတ်မြို့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီ BGF တွေနဲ့ KNL PDF ပူးပေါင်းတပ်တွေကတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကနေကြားဆောက်တပ် BGF တွေကပူးပေါင်းထိုးစစ်ဆင်နေတယ်လို့ဆိုပါတယ်မတ်အေးမှသတင်းပေးပို့ထားပါဗျာ
ကရင်ပြည်နယ်အတွင်းကအာရှလန်အပါဝင်ကော့ကရိတ်မြို့မြောက်ပိုင်းမိချောင်းအင်းရန်ကုတ်ကောင်းမှုအောက်ဘိုတဲကမိုင်ကုန်းစတဲ့နေရာတွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလွန်ခဲ့တဲ့ AB လလောက်ကလေးကတက်လာတဲ့အောင်စရစစ်ကြောင်းကအင်အားဖြည့်ပြီးထိုးစစ်ဆင်လာသလိုအာရှလန်ကိုပြန်လည်စိုးမိုးနိုင်ရေးအတွက်လက်နက်ကြီးနဲ့ဒရုန်းတွေကိုသုံးပြီးတိုက်ခိုက်မှုတွေပုံများလာတယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်က VOA ကိုပြောပါတယ်။အဲ
ကော့ကရိတ်ဘက်မှာတော့တိုက်ပွဲကနေ့နိုင်နေပါဖြစ်နေတာပေါ့နော်။ဘုသူလို့ရှိရင်ခလာရ69အနေနဲ့အာရှလန်မဘော်ကိုလက်နက်ကြီးနဲ့ပြန်ပစ်လို့ပြေပေါ့နော်။နောက်ပြီးတော့ဒရုန်းတွေလည်းတအားသုံးလာတယ်ကျွန်တော်ဘက်ကဂျမ်းပါနဲ့ဖမ်းပြီးတော့ကာကွယ်နေကြရတာပေါ့နော်။တိုက်ပွဲတော့ဟိုအင်အားတွေလည်းတိုးချက်ဖွဲ့စီတိုးချက်လာတာပေါ့နော်ကျန်သူဘက်ကအခုနေထားတော့နေ့စဉ်နဲ့အမျှတိုက်ပွဲတွေဖြစ်နေဒီကော့ကရိတ်နာတော့ဝိုင်းဒီတော်တော်ကြီးတွေပေါ်အဆင်အာနောက်ပြီးတော့ဒီတုံလို့ဘက်ချမ်းအဲ့ဘက်ချမ်းတွေမှာတိုက်ပွဲတွေဆက်လိုက်တုံလို့နားမရောက်ခင်နားမှာပေါ့နော်ဒီကမိုင်ကုန်းဘက်အချမ်းတွေအာတိုက်ပွဲတွေဖြစ်သူတို့ကအာရှနန်းကိုသုံးမလိုက်ရွတ်ဖို့ဖြစ်စင်လာဝဒါမဲ့သူတို့ကတော့ဟိုထိုးစစ်ဆင်လိုက်ပြန်လန်ဆင်လိုက်အဲ့လိုအနေအမျိုးပဲရှိနေအခုအောင်ပြစ်တဲ့ကြောင်ကတဖွဲ့ကြည့်ဖို့ပြန်လိုက်ပြန်ဖွဲ့တစ်တစ်ပြန်ဖွဲ့ကြည့်လိုက်ထိုးစစ်ဆင်လိုက်အဲဒီကနေပြီးတော့ပြစ်ချလိုက်ပြန်လန်ထွက်သွားလိုက်အဲ့အင်းလာပဲရှိပါတယ်က
ကော့ကရိတ်ဂျုံတို့တောင်ကြိုင်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေသလိုဂျုံတို့ဂျိုင်းတရာတောင်ကြိုင်ဒေသတွေမှာတော့စစ်ကောင်စီတပ်တွေနဲ့အတူ BGF နယ်ခြားဆောင်တပ်တွေကပူးပေါင်းပြီးတိုက်နေတာလုံခြုံရေးကင်းနေလုပ်ပေးနေတာတွေရှိနေတယ်လို့လည်းဆိုပါတယ်
ကော့ကရိတ်နာတော့ဒီ9တိုင်လို့9တိုင်လို့6တိုင်လို့အဲ့မှာမှာဆိုရင် BGF တွေလည်းပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီ5လေး3ဘက်မှာဆိုလို့ရှိရင်လည်းဟို DKP ရပူပြီးတော့ခွဲတယ်ပူအောင်ပါဝင်တယ်လည်းတွေ့ရ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာ2024ခုနှစ်နှစ်စမ်းပိုင်းကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ KNU ဘက်ကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီးအာရှလန်ကိုပိတ်ထားခဲ့တာကြောင့်စစ်ကောင်စီဘက်ကအာရှလန်ကိုတစ်နှစ်ကျော်ကြာတဲ့အထိပြန်လည်ထိန်းချုပ်နိုင်တာမရှိသေးသလိုကော့ကရိတ်မြို့ရီလမ်းတစ်လျှောက်ကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်းစုံကထိန်းချုပ်ထားပါတယ်တိုက်ပွဲတွေပြင်းထန်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်